မြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီကအမေရိကန်နဲ့နိုင်ငံတကာကိုစီယုံပေးဖို့ကနေဒါနိုင်ငံအခြေစိုက်အကျိုးဆောင်အဖွဲ့ကိုဒေါ်လာ2သန်းနဲ့ငှားရမ်းခဲ့တာကမထိရောက်နိုင်တဲ့အပြင်ပြောင်းပြန်စိုးကြိုးပါတက်ရောက်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။မြန်မာစစ်ကောင်စီအတွက်အမေရိကန်ကိုစီယုံပေးဖို့အစ္စရေးຫນွေဘွားကနေဒါနိုင်ငံသားအာရီဘန်မနာရှိထူထောင်ထားတဲ့ဒေကင်ဆန်မက်ဆန်ကုမ္ပဏီကိုငှားရမ်းစေခိုင်းတဲ့အတွက်တရုတ်နဲ့ဆက်ဆံရေးတောင်ထိခိုက်နိုင်တယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။အပြည့်အစုံကိုကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့အခုလိုအကျိုးဆောင်ငှားရမ်းမှုကကနေဒါအစိုးရရဲ့မြန်မာပေါ်တန်ခတ်ပိတ်ဆို့မှုဥပဒေအပြင်အမေရိကန်ဥပဒေနဲ့ပါညှိနှိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ရဲ့လူမှုစီးပွားဆိုင်ရာတန်မကြီးဟောင်းကယ်လီကာရီကဆိုပါတယ
် In his registration papers with the Department of Justice here in the
American တရားရေးဝန်ကြီးဌာနမှာသူမှတ်ပုံတင်ထားတာအတွက်မြန်မာစစ်အုပ်စုကပေးမဲ့လစာကိုအခုလောလောဆယ်သူလက်ခံလို့ရမှာမဟုတ်ဘူးဆိုတာကိုသူသိထားပါတယ်။ဘာလို့လဲဆိုတော့ American နဲ့ Canada တန်ခတ်ပိတ်ဆို့မှုဥပဒေတွေထဲမှာအခုလိုလစာမျိုးကိုလက်ခံဖို့ပိတ်ပင်ထားတာပါ
။ဒါအပြင်မြန်မာတန်မှုဟောင်းနဲ့စစ်ထောက်လိုင်းရဲ့ရာရှိဟောင်းဦးအောင်လစ်ထွက်ကလည်းဒီငှားရမ်းမှုကထိရောက်မှုမရှိဘူးလို့အရင်အတွေ့အကြုံတွေနဲ့ရှင်းပြီးရှင်းပြပါတယ်
။အောင်မြင်မှုကတော့လောကရနိုင်စရာအကြောင်းမရှိပါဘူး။ဟိုကျွန်တော်တို့ခစ်ပေါ့လေ2001ကနေ2003ထိDCI ဆိုတဲ့ဒီ lobby group တခုကိုကျွန်တော်တို့ငားရမ်းပြီးတော့မှတုံးခဲ့ပါတယ်အဲ့ချိန်တုန်းကဒေါ်လာ4သိန်းလောက်တုံးခိုက်တယ်အဲ့ဒါကိုတော့ကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာ Washington တန်မကြီးဦးလင်းမြိုင်ကနေပြီးတော့မှလုပ်ရတဲ့အနေအထားမျိုးရှိပါတယ်အဲ့ချိန်တုန်းကလည်းဒီလိုပါပဲဟိုတရုတ်ကိုသူတို့ကြိုက်ပါဘူးအမေရိကန်နဲ့ပေါင်းညီပါတယ်ဆိုတာအနေအထားမျိုးနဲ့ချင်းကပ်ခိုင်းပါတယ်အမေရိကန်အနေနဲ့ဆက်ပြီးတော့သူတို့ကိုဖိအားမပေးပါနဲ့ဆိုတဲ့အနေအထားမျိုးနဲ့ဟိုချင်းကပ်ခိုင်းခဲ့ပါတယ်ဒါပေမဲ့တကယ်တော့အမေရိကန်နိုင်ငံမှာအစိုးရရောအောက်လွတ်တော်ရောအထက်လွတ်တော်များစုဟာမြန်မာပြည်သူလူထုဘက်ကရှိတဲ့အတွက်ဒီလိုချင်းကပ်မှုဟာနောက်ဆုံးအောင်မြင်တဲ့ကြောင့်မလို့အဆုံးသတ်ခဲ့ရတဲ့အနေအထားမျိုးရှိပါတယ
်ဒီနေရာမှာအရင်အခုလိုအကျိုးဆောင်ဖွဲ့ငှားရမ်းခဲ့တာအဆုံးသတ်ခဲ့ရပုံကိုလည်းဥအောင်လင်းထွက်က
နောက်ပိုင်း2003ဒီပဲရင်ကိစ္စပြီးသွားတဲ့နောက်ပိုင်းမှာလုံးဝပြက်စီးသွားတဲ့သဘောမျိုးရှိပါတယ်ကျွန်တော်တို့အဲ့ချိန်ကတော့သမ္မတဘွတ်စ်တက်ဆိုတော့ Republican နဲ့ပတ်သက်တဲ့ဒီ lobby group ပေါ့ဗျာတော့ဆိုမရပါဘူးသူတို့တကယ်တော့မမစေဆိုတဲ့ intern မှသူတို့လိုချင်တာပဲသူတို့တည်တယ်ဘာမှဟိုပြည်သူလူထုအတွက်ကိုမကြည့်ဘူးသူတို့ကိုထောက်ခံဖို့သူတို့ရဲ့အကျိုးစီးပွားအတွက်ကိုပဲကြည့်တဲ့တကြောင်လို့သူတို့ကြာဆုံးသွားခြင်းဖြစ်ပါတယ်အဲ့ချိန်တုန်းကလည်းစစ်တပ်က American အကြောင်းကိုသူတို့ကောင်းကောင်းနားမလည်သေးဘူးဗျာအမေရိကန်မှာသမ္မတလည်းလုပ်ချင်လို့လုပ်လို့မရဘူး။လွှတ်တော်လည်းလုပ်ချင်လို့လုပ်လို့မရဘူး။ဒီမိုကရေစီနိုင်ငံဖြစ်တယ်ဆိုတော့သူတို့နားမလည်ဘူး။သူတို့ထင်တာကဟိုလူကိုပေါင်းလိုက်ရမယ်၊ဒီလူကိုပေါင်းလိုက်ရမယ်ဆိုတဲ့ဟာမျိုးနဲ့အတွေးသေးသေးလေးနဲ့တွေးတာ
။ဒီနေရာမှာသံမကြီးကာရီကတော့နောက်ပြန်ဆိုကြပါတက်ရောက်နိုင်တယ်လို့ရှင်းပြပါတယ
်။ I think that it can be counterproductive because
ဒီအကျိုးဆောင်ငှားရမှုကနောက်ပြန်ဆိုကြတော့ဖြစ်လာနိုင်ပါတယ်။ဘာလို့လဲဆိုတော့ဒီလိုလူမျိုးကို American Dollar 2,000 တောင်ပေးနိုင်ရလောက်အောင်မြမတက်မတော်အနေနဲ့ပြည်သူတွေရဲ့ဘဏ္ဍာကိုဘလောက်များများခိုးယူထားသလဲဆိုတာနဲ့နောက်ဒီငှားတဲ့လူကလည်းအရင်ကတည်းကတကယ့်ကိုတမိုင်းမကောင်းနဲ့အာဏာရှင်တွေကိုကူပေးခဲ့တာတွေအပေါ်အများပိုစိတ်ဝင်စားပြီးပိုအဆိုးမြင်သွားစေနိုင်လို့ပါပဲ
။ဒါအပြင်မြန်မာပေါ်စီးပွားတန်ခတ်ပိတ်ဆို့ရမှာအရေးပါတဲ့အမေရိကန်အထက်လွှတ်တော်မှမစ်မက်ကော်နယ်ရုံးမှာလုပ်ခဲ့မှုတဲ့မြန်မာရေးတက်ကြွသူမိုက်မစ်ချယ်ကလည
်း This is nothing more than armed robbery
ဒါလည်းနဲ့ကိုက်တမျှမှုတဲ့ဘာမှမပေါ်ပါဘူးအမေရိကန်ဥပဒေအရဒါရာဇဝတ်မှုလည်းမြောက်ပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအစိုးရရုံးတွေကိုတင်ပိုက်ထားတဲ့စစ်တပ်အာဏာရှင်တွေကိုအမေရိကန်အစိုးရအနေနဲ့လုံးဝအသိမပြုမထားပါဘူးပေဝိုင်လာ17ရက်နေ့တုန်းကပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာရွေးချယ်ခံတရားဝင်အစိုးရပေါ်စစ်တပ်ကအာဏာသိမ်းလိုက်တာပါဆိုပြီးရှင်းရှင်းလင်းလင်းတုံ့တုံခေါ်ဝေါ်ထားပြီးသားပါ
ဒီနေရာမှာတရုတ်နဲ့ဆက်ဆံရေးလျှော့ချခြင်းတာကိုအကြောင်းပြပြီးစီးအုပ်မှာမို့နောက်ထပ်နောက်ပြန်ဆိုကြတက်ရောက်နိုင်တာကိုလည်းဥအောင်လင်းထွက်က
ဒီပေါက်ကြားပြီးတဲ့နောက်ပိုင်းမှာတော့တရုတ်ကတော့လုံးဝယုံကြည်မဲ့အနေအထားမျိုးမရှိပါဘူးသူတို့ပြောလို့ပေါ့ဗျာဒီမလွဲမရှောင်သာလို့တရုတ်ကိုသူတို့ပေါ့ပါတယ်လို့သူတို့ပြောတယ်ဒါတရုတ်တက်ကတော့တော်တော်လေးကိုဒေါသဖြစ်မဲ့အနေအထားမျိုးပေါ့ဒီနောက်ပိုင်းတရုတ်ပါသူတို့စိတ်ဆိုးလာရင်တခုကြောက်သတိရပါလိမ့်မယ်ဒီရုရှားမှာမင်းအောင်လိုက်တော်တာရှင်းပြောတော့တရုတ်ကိုယဉ်ညွန်းပြီးတော်တာပါတရုတ်ကြောင့်သူတို့စစ်တိုက်နေတာဆိုတာမျိုးတော်တာရှိတယ်။ကျွန်တော်တို့ခေတ်တုန်းကလည်းတရုတ်ကွန်မြူနစ်ပါတီကအပေးလို့ဗမာပြည်ကွန်မြူနစ်ပါတီကိုတိုက်ခဲ့ရတာပဲရှိတယ်လေ။အဲ့တော့အဲ့ချိန်တုန်းကအမေရိကန်ကနေပြီးမှအကူအညီပေးခဲ့တာရှိခဲ့ပါလေ။နောက်ပိုင်းကျွန်တော်တို့ကိုယ်တိုင်လည်းအမေရိကန်မှာတင်တန်းနေပါလေလာပြီးတော့တက်ခွင့်ရခဲ့တယ်ဗျာ။ဒါတွေကိုသူတို့ပြန်ပြီးတော့မှစိတ်ကူးရင်ပါလိမ့်မယ်။
ကဲတော့မြန်မာနိုင်ငံတဲ့ဆက်ရနာသိန်းဆက်ကျင်ဆန္ဒပြပွဲတွေကိုပြင်းပြင်းထန်ထန်ပြစ်ခတ်အကြမ်းဖက်ဖြိုခွဲပြီးတဲ့နောက် မြန်မာစစ်ကောင်စီပေါ်နိုင်ငံတကာဖိအားတွေကလည်းများလာနေပါတယ်ခင်ဗျ။